အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ဟာအက်ကွာဒေါ်နိုင်ငံမှာဒီကနေ့မင်းငွန်းပြောဖို့ရှိပြီးနိုင်ငံသားဌာနအဆိုအရဒေသတွင်းဒီမိုကရေစီနိုင်ငံတွေရင်ဆိုင်နေရတဲ့အခက်အခဲအကျအတဲတွေနဲ့ပတ်သက်ပြီးတော့ပြောဆိုမှာဖြစ်ပါတယ်။အဲဒီနောက်အင်းနီချင်းကိုလွန်ဘီယာနိုင်ငံကိုခီးဆက်ပြီးတာဝန်ရှိသူတွေနဲ့ဆွေးနွေးမှာပါ။အားလုံးပါဝင်ပြီးနိုးကြားတက်ကြွတဲ့ဒီမိုကရေစီအဖွဲ့အစည်းတွေဟာအားလုံးခံစားရတဲ့တိုးတက်မှုဖြစ်ထွန်းပြီးတဘာဝပတ်ဝန်းကျင်ကိုအကောက်အကွယ်ပေးနိုင်တဲ့စီးပွားရေးမူဝါဒတွေကိုဘယ်လိုအကောင်အထည်ဖော်နိုင်လဲဆိုတော့ဝန်ကြီးဘလင်ကန်ကအထူးအလေးပေးပြောဆိုမယ်လို့နိုင်ငံရေးဌာနကပြောပါတယ်။ဝန်ကြီးဘလင်ကန်ရဲ့ခီးစဉ်အတွင်းအဓိကပြောဆိုမဲ့ကိစ္စရပ်တွေထဲမှာဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာတွေအပြင်ရွှေပြောင်းဝင်ရောက်ခြင်းဆိုင်ရာကိစ္စလည်းပါဝင်ပါတယ်။ရွှေပြောင်းဝင်ရောက်ခြင်းဆိုင်ရာလူသားဆန်မူဝါဒတစ်ခုနဲ့ပတ်သက်ပြီးကိုလွန်ဘီယာနိုင်ငံဘိုဂိုတာမြို့မှာကျင်းပမယ်ဒေသတွင်းနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာဝန်ကြီးဘလင်ကန်ကပူးတဲ့သဘာဝပတိဖြစ်တက်ရောက်မှာဖြစ်ပါတယ်။ရွှေပြောင်းဝင်ရောက်ခြင်းကိစ္စဟာအက်ကွေဒေါ်နိုင်ငံအပါအဝင်ကမ္ဘာအနောက်ဖက်ခြမ်းကနိုင်ငံတိုင်းရင်ဆိုင်နေရတဲ့အခြေအနေကြီးတစ်ရပ်ဖြစ်တယ်လို့အက်ကွေဒေါ်နိုင်ငံသားရေးဝန်ကြီးမော်ရီစီယိုမွန်ဒယ်ဗိုနဲ့အင်္ဂါနေ့ကပူးတွဲလုပ်တဲ့လင်းစာရှင်းလင်းပွဲတွင်ဝန်ကြီးဘလင်ကန်ကပြောခဲ့ပါတယ်။